ဟောင်ကောင်မှာဆန္ဒပြသူထောင်ပေါင်းများစွာဟာရာသီဥတုဒဏ်အလွန်ဖူးတဲ့ကြားကပဲအပူဒဏ်ကိုကျင့်ကြံခံပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးတော့ဆန္ဒပြနေကြပါတယ်ဆန္ဒပြတဲ့သူတွေဟာနိုင်ငံအင်ဂျီတွေကိုဝတ်စင်ဆန္ဒပြခဲ့ကြပြီးတော့တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတရားကိုလှုပ်ဆောင်မှုကိုလည်းသာရဏေကင်ပြီးတော့ဆန္ဒပြတောင ဟောင်ကောင်မှာတစ်ခါမှမကြုံဘူးလို့အောင်ကိုဆန္ဒပြတဲ့သူအရေးအတွက်များပြားခဲ့တာဖြစ်ပြီးတော့ဗြိတိန်နိုင်ငံစီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးခဲ့ပြီးတဲ့နောက်22နှစ်အတွင်းမှာအဆိုးအဝါးဆုံးလူမှုမငြိမ်သက်မှုလည်းဖြစ်ပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့ဒီဥပဒေကြောင့်အခုလိုလူမှုမငြိမ်တဲ့ဒီမငြိမ်သက်မှုဖြစ်ပေါ်တဲ့အပေါ်မှာတောင်းပန်လိုက်ပြီးတော့ဒီဥပဒေကြောင့်ကိုလည်းလုံးဝရုပ်သိမ်းခဲ့ပါတယ်။ဥပဒေကြောင့်ကိုရုပ်သိမ်းပြီးချိန်ကစပြီးဆန္ဒပြပွဲတွေဟာဖြစ်ဖြစ်ချင်းအသွင်ပြောင်းလာခဲ့ပြီးတော့ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးနဲ့ရဲတပ်ဖွဲ့ရဲ့အင်အားသုံးနေမှုတွေအပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုတောင်းဆိုလာခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။